ရိုဟင်ဂါတွေအပေါ်တန်းကျုပ်ရဲစက်မှုတွေကိုကြီးကြပ်ကိုကဲခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့မြန်မာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြောင်နိုင်ကိုအလို့ရှိတယ်ဆိုတဲ့ကြီးညာချက်ပုံတွေနယူးယောက်မြို့တဝမ်းမှာကတ်ထားပါတယ်။မြန်မာနိုင်ငံတွင်တာဝန်ခံမှုရှိလာစေရန်လှုံ့ဆော်မှုအနေနဲ့လူ့ခွင့်ရေးလှုံ့ဆော်မှုအဖွဲ့ Amnesty International ကဆောင်ရွက်တာပါ။နယူးယောက်တဝမ်းကလမ်းတွေပေါ်မှာဗိုလ်ချုပ်မှုကြီးမြောင်နိုင်ရဲ့ပုံတွေပေါ်မှာတော့အစိုးရကြုံလိုက်တပ်ဖြတ်မှုအတွက်အလို့ရှိတယ်သူကမလွတ်စင်နဲ့လို့ရေးသားထားတာတွေနောက်လွတ်မြောက်လာတဲ့ရိုဟင်ဂျာတွေရဲ့သူတို့အတွေ့အကြုံပြောပြချက်တွေကိုဖော်ပြထားပါတယ်83ချိန်မြောက်ကုလသမဂ္ဂထရီညီလာခံကျင်းပခြင်းနယူးယောက်မြို့မှာမြန်မာကိုယ်စားလှယ်အဖွဲ့အပါအဝင်ကဘာတဝန်းကခေါင်းဆောင်တွေရောက်ရှိနေခြင်းမှာပဲ AI အဖွဲ့ကြီးရဲ့ဗိုလ်ချုပ်မှုကြီးမြောက်လှပုံတွေကိုမြို့တော်ကပ်ပြီးလှုံ့ဆော်မှုဖော်ဆောင်ခဲ့တာပါနယူးယောက်မြို့ကအချင်းကျနေရာတွေအပါအဝင်130လောက်မှာAmnesty International ရဲ့အဖွဲ့ကြီးကပို့စတာတွေကတ်ထားတာဖြစ်ပါတယ်။ဗိုလ်ချုပ်မှုကြီးမြောင်လဟာမြန်မာနိုင်ငံတွင်လူသားစုအပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုကြီးကြပ်ခဲ့မှုအတွက်တာဝန်ရှိတယ်။ကမ္ဘာခေါင်းဆောင်တွေအနေနဲ့တာဝန်ယူမှုတာဝန်ခံမှုအတွက်ဆွေးနွေးကြတဲ့အချိန်မှာဗိုလ်ချုပ်မှုကြီးမြောင်လရဲ့မျက်နှာကိုစိတ်ထဲမှာစွဲမြဲသွားစီလိုတယ်လို့ AI အဖွဲ့ကြီးရဲ့အတွင်းမှုချုပ်ကူမီညီတို့ကပြောပါတယ်။တပ်တော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြောင်နိုင်ကတော့ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးရသူတွေကိုစီစစ်လက်ခံမှဖြစ်ကြောင်းဒါပေမဲ့မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာပိုင်မှုကတော့ဘယ်နိုင်ငံဘယ်အဖွဲ့အစည်းကမှဝင်ရောက်ဆွတ်ဖက်ပိုင်ခွင့်မရှိဘူးလို့ပြောဆိုထားပါတယ်